ဘရာဇီးလ်နိုင်ငံဆိုင်ရာဂရိစ်တန်အမတ်ရဲ့ဇနီးနဲ့ဖောက်ပြန်နေတဲ့ဘရာဇီးယားကတန်အမတ်ကိုသူတက်ဖြတ်ခဲ့တယ်ဆိုတာဝန်ခံလိုက်ပြီလို့ဘရာဇီးယားကပြောပါရယ်တန်အမတ်ကိုတနင်္လာနေ့မှာအသက်ရှင်ရနောက်ဆုံးတွေ့ခဲ့ရတာပါရီယိုဒီဂျနေရိုမြို့အနီးနိုဗာအဂူကာရက်မှာမိလောင်ထားတဲ့ငားလာတဲ့ကားထဲမှာတန်အမတ်ကာရီယာကိုအာမီရီဒီစ်လို့ယူဆရတဲ့အလောင်းတစ်လောင်းကိုတွေ့ခဲ့တယ်လို့စုံစမ်းရေးတွေကပြောပါရယ်တန်အမတ်တို့ဆုံတဲ့ဟာအလတ်ရဲ့ပန်းဖြေခီးအဖြစ်အဲ့ဒီနေရာကိုရောက်နေတာဖြစ်ပြီးဇန်နဝါရီလ9ရက်နေ့မှာအလုပ်ပြောင်းဝင်ဖို့ရှိနေတာပါဒါပေမဲ့လည်းတနင်္လာနေ့ညမှာအိမ်ကထွက်သွားတဲ့တန်အမတ်ပြန်ရောက်မလာဘူးဆိုပြီးတော့ဇနီးဖြစ်တဲ့ Francois Olivier ကရဲဌာနကိုပို့ထုတ်နေကအကြောင်းကြားခဲ့တာပါတန်အမတ်ဆုံတဲ့အပန်းဖြေနေတဲ့တိုက်ခန်းကဆိုဖာပေါ်မှာတန်အမတ်စီကလို့ယူဆရတဲ့တွေးစာတွေတွေ့ရတယ်လို့စုံစမ်းရေးအရာရှိတွေကတောက်ကြားနေမှာပြောပါတယ်တန်အမတ်ကိုတနင်္လာနေ့အနောက်ပိုင်းအဲ့ဒီအိမ်မှာတက်ပြီးတော့အလောင်းကိုကားထဲရွှေ့ခဲ့တာလို့ရဲအရာရှိ Sergio Moria ကဝန်ခံပါတယ်အဲ့ဒီနောက်ကားကိုအခုရှာတွေ့တဲ့နေရာစီမောင်းပြီးတော့မီးရှို့ခဲ့တာပါအလောင်းကိုရဲအရာရှိရဲ့ဝမ်ခွက်တယောက်ကငွေကြေးလက်ခံယူပြီးတော့ကုညီရွှေ့ပေးခဲ့တယ်လို့ရဲတို့ကယူဆထားပါတယ်။တန်မြတ်ရှိခံရတဲ့တန်အမတ်ရဲ့ဇနီးရဲအရာရှိနဲ့ဝမ်ခွက်တို့ကိုရဲဌာနမှာထိန်းသိမ်းထားပါတယ်။တန်အမတ်ဇနီးမောင်နှမအသက်ဆယ်နှစ်အရွယ်သမီးတူဦးရထားပါတယ်။